အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်မှာရှိတဲ့အမြင့်ဆုံးမီးတောင်ကြီးမောင့်ဆီမီရူဟာမိုးတိတ်ထန်စွာရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကရုတ်တရက်ပောက်ကွဲခဲ့တဲ့အတွက်ပြာပူတွေဓာတ်ငွေတွေနဲ့ချော်ရည်ပူတွေလွင့်စင်ထွက်ရကအနည်းဆုံးလူတဦးသေဆုံးပြီးဒဏ်ရာရသူ42ဦးကိုဆေးရုံတင်ထားရပါတယ်။အရှေ့ဂျာဗာပြည်နယ်မစ်ဆေးဘာဂျာဗာပြည်နယ်ထဲမှာရှိတဲ့မီးတောင်ပောက်ကွဲမှုကြောင့်အနီးအနားကရွာတွေပြာနဲ့ဖုံးအုပ်သွားပါတယ်။မိုးကြုံမုန်တိုင်းနဲ့နေစဉ်ရက်ဆက်မိုးရွာသွန်းမှုကြောင့်ရေတိုက်စားရကနေပေ12,000အထိမြင့်တဲ့စီမီရူမီးတောင်ရဲ့ထိတ်ဝပြိုကျရာကနေပောက်ကွဲမှုဖြစ်ခဲ့တာလို့ဘူမိဗေဒတိုင်းတားရေးဌာနအကြီးအကဲကပြောဆိုပါတယ်။ဓာတ်ငွေတွေနဲ့ချော်ရီတွေဟာရွာအနီးသားတွေကမြစ်တစင်းကိုစနေနေ့ကနှစ်ကြိမ်စီးဝင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မီးတောင်ပောက်ကွဲမှုကြောင့်တံတားနှစ်ဆင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပြီးရာနဲ့ချီသူတွေဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်။